ူနီးရှားနိုင်ငံမြို့တော်မှာမနေ့တနင်္ဂနွေနေ့ကယာနဲ့ချီရဲ့လူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။သမဇိုင်းအယ်အဘီဒိုင်းဘန်နာလီကိုထုတ်ချခဲ့တဲ့ခုနှစ်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကမြို့တော်တွေကရပ်ကွက်တစ်ခုမှာတော့ကျောက်တုံးတွေနဲ့ပြစ်ပေါက်ကြတဲ့ဒါဇင်နဲ့ချီတဲ့လူငယ်တွေကိုရဲတွေကမျက်ရည်ပုံနဲ့ပြစ်ခတ်ပြခွဲခဲ့ပါတယ်။နိုင်ငံရဲ့လူမျိုးရေးစီးပွားရေးကိစ္စတွေပေါ်မကျေနပ်ချက်ကြောင့်မြို့တော်တူနစ်စပါဝင်နိုင်ငံတစ်ဖွဲ့ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေမှာအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်။အသက်20ဝန်းကျင်လူငယ်တွေကရဲကားတွေကိုကျောက်တုံးတွေနဲ့ပေါက်ကားတာယာတွေကိုမိရှုခဲ့ကြပြီးတဲ့နောက်မှာလူကြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံနဲ့လူစုခွဲရတယ်လို့မျက်မြင်သက်သေတွေက Reuters သတင်းအေဂျင်စီကိုပြောထားပါတယ်။အလုတ်ကိုင်းလွတ်လပ်မှုနဲ့အကုန်သိခါလို့လုံခဲ့တဲ့ခုနှစ်နှစ်ကကြွေးကြော်ခဲ့ကြသလိုပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲမှာဆက်ပြီးကြွေးကြော်ခဲ့ကြရပြန်ပါလေ။တော်လိုင်းကလူတွေရဲ့နေ့စဉ်ဘဝအတွက်ဘာမှဖြစ်မလာပဲသိုးတစ်ထက်ဆိုးလာနေတယ်။နိုင်ငံသမားတွေကလူတွေကိုပြစ်ထားပြီးသူတို့သက်တာရသက်တာကြောင်းပဲအာရုံစိုက်နေတယ်လို့ဖတ်မာဘန်ဟာစင်းကပြောပါလေ။ဒူနီရှားဆိုရရဲ့ချိုးချံချွေတာရေးအစီအစဉ်တွေပေါ်ဆက်ရင်ဆန္ဒပြပွဲတွေသတင်းတစ်ပတ်ချမှတ်ခဲ့ပြီးတဲ့နောက်မှာတော့ချုပ်တဲ့မိသားစုတွေအတွက်အထောက်ပံ့ကိုဒေါ်လာ80.3%တိုးမြှင့်ဖို့အစိုးရကစီစဉ်နေကြောင်းတာဝန်ရှိသူတူကမနေ့စနေနေ့ကပြောပါတယ်။မိသားစု2000ခွဲလောက်ပါဝင်မှဖြစ်ပြီးချုပ်တဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလွန်ရေးဝန်ကြီးမိုဟာမက်ထရာဘယ်စီကထုတ်ပြောခဲ့ပါတယ်ခင်ဗျ။